အမေရိကန်နိုင်ငံနယူးယောက်မြို့မှာမနေ့စက်တင်ဘာလ10ရက်နေ့ကပြုလုပ်ခဲ့တဲ့ US Open Tennis ပြိုင်ပွဲအမျိုးသမီးဘောလုံးပွဲမှာကမ္ဘာအဆင့်နံပါတ်1ပိုလန်နိုင်ငံသူ Iga Swiatek ကပြိုင်ဘက်ဒိုနီးရှားနိုင်ငံသူ Ons Jabeur ကို2ပွဲပြတ်နဲ့အနိုင်ရပြီးအမျိုးသမီးတူအူးချင်းချန်ပီယံဆုကိုဆုခုသွားခဲ့ပါတယ်။ပွဲစဉ်တနာရီနဲ့58မိနစ်အတွင်းပထမပွဲမှာ Swiatek က6နှစ်နဲ့အပြတ်အသတ်အနိုင်ရလိုက်ပေမဲ့ဒုတိယပွဲမှာ Jabeur ကအကျိတ်အနယ်ပြန်လဲရှင်ပြိုင်နိုင်ခဲ့တာကြောင့်ဒုတိယပွဲစဉ်ကိုတိုက်ဘရိတ်ကစားပြီးမှဆွဲတက်ကအနိုင်ရသွားခဲ့တာဖြစ်ပါတယ်အခုနှစ်ဇွန်လအတွင်းကျင်းပခဲ့တဲ့ French Open မှာချန်ပီယံဆုဆုခုထားပြီးဖြစ်တာကြောင့်အသက်21နှစ်အရွယ်ဆွဲတက်အနေနဲ့2016ခုနှစ်နောက်ပိုင်းအမျိုးသမီးတူအူးချင်းချန်ပီယံဆုကိုတင်းနစ်စရာဒီတစ်နှစ်အတွင်းနှစ်ကြိမ်မြောက်ဆုခုသွားနိုင်သူဖြစ်ပါတယ်ခင်ဗျ